ရှင်အိန္ဒကဖျားအခုအရှင်ဖျား2021ခုနှစ်မှာအကျဉ်းတော်ကပြန်လွတ်လာပြီးနောက်ပိုင်းကျားမကြီးအချိန်ဒီဘယ်လိုရှိပါသလဲဖျားနောက်ပြီးပစ္စည်းလေးပါရောပြည့်စုံပါလားဖျား
ကျားမကြီးအသင့်တဲ့မှာပဲတခါကြီးပုဂ္ဂိုလ်တိုင်းလည်းပဲကျားမကြီးကောင်းတော့ကျိုးစားအားထုတ်ရတာပေါ့ပစ္စည်းလေးပါဆိုတော့ရဟန်းတန်ဃာတို့မြည်ဒီမှာအနေထိုင်ပြောဆိုအစဉ်ကျင်တဲ့ထိုင်နေပေါ့နော်အဲ့လိုမိမိရဲ့နေထိုင်ပြောဆိုကြောင့်ဒီနေ့အချိန်ကမှာတော့ပစ္စည်းလေးပါလည်းအသင့်တဲ့မှာပဲတခါကြီးအစဉ်ပြေတယ်ပြောရမှာပေါ့
ဒီမှာဖျားအရှင်ဖျားလက်ရှိနိုင်ငံရေးအခြေအနေကိုအရှင်ဖျားဘယ်လိုသုံးသပ်ပါသလဲဖျား
လက်ရှိအစိုးရရဲ့ပြောစကားတွေအရကကွေးဦးဇေယျရဲ့ပြောစကားတွေအရဆိုလို့ရှိရင်တော့သူတို့ကအကောင့်ဘက်ကိုဥတည်ပြီးသွားမယ်လက္ခဏာမျိုးတော့ကျုပ်ကတော့မြင်နေပေါ့နော
်ဒီမှာဖျားတခြားတန်ဃာတော်များရဲ့သဘောထားတရားရောအရှင်ဖျားလက်လှမ်းမိသလောက်ဆိုရင်ဘယ်လိုရှိပါသလဲဖျား
တန်ဃာတို့အတော်များများတော့ကျောင်းဆရာကြီးပါတရားသူအနိုင်ရသွားတာတွေပါလေသူတို့မြင်ရတော့သူလည်းပဲဝမ်းသာကြပါတယ်အဲ့တော့တန်ဃာတုကလည်းပဲလက်ရှိနိုင်ငံရေးအခြေအနေကိုပြောင်းလဲစေခြင်းနဲ့ဆန္ဒတော့ရှိတယ်လို့ပြောလို့ရတာပေါ့
တချို့တန်ဃာတော်များကဒကာမကြီးဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအတက်လာလို့ရှင်အရင်ဦးသိန်းစိန်အဆိုအလောက်ကောင်းမှာမဟုတ်ဘူးဆိုပြီးပြောဆိုဝေဖန်တာနေလဲရှိပါတယ်အဲ့ဒါကိုအရှင်ပြဘလို့မြင်ပါတယ်ဖေ။အ
ဲ့လိုမျိုးပြောခြင်းကတော့နိုင်ငံရေးဆန်ဆန်ပြောတဲ့လူကျုပ်ကတော့သိမထင်ဘူးပေါ့ဗျာပုဂ္ဂိုလ်ကြီးအစွဲလမ်းကြောက်ပြောတာလို့ဖြစ်ပါလိမ့်မယ်ဘာလို့လဲဆိုလို့ရှင်ဦးသိန်းစိန်အစိုးရဆိုတာကတော့သူစစ်အသွင်ပြောင်းနေပြောမှရတားအသွင်ပြောင်းအစိုးရဖြစ်နေလာတာကိုဒေါ်သန်းစုကြည်ဆိုတာကတော့သူတို့ကတာမန်ရတူတူကနေပြီးတော့နိုင်ငံရေးနဲ့တူတက်လာတဲ့အစိုးရကျိုးဆိုတော့ကျွတ်တော့နိုင်ငံရေးနဲ့တက်လာတဲ့အစိုးရမျိုးကိုပို့ပြီးတော့ကျွတ်တော့လိုလားတယ်ပေါ့စစ်အစိုးရဆိုတော့ကျွတ်တော့ရင်တော့လည်းပဲတွေ့ကြုံကဲကူးပြီးလေခါးကြည့်တဲ့ရတာတွေအဲဒီတော့ဦးသိန်းစိန်အစိုးရနဲ့ဆက်လို့ရှိရင်တော့ရတားဆိုတာကပူကောင်းမယ်လေကျွတ်တော့အဲ့လိုယူဆပါတာ
တင်ပါဖေပြည်သူတွေရဲ့နိုင်ငံရေးနှိုးကြမှုအသိအမြင်တွေရောအရှင်ဖေဘယ်လိုသုံးသပ်ပါသလဲဖေ
ဓမ္မတည်သူတွေအသိဉာဏ်ပညာတော်တော်လေးတိုးတက်တယ်အစဉ်တန်းရှိတယ်ဆိုကြလို့ယူဆလို့ရတယ်အားလုံးဆိုရေကောက်ပွဲကိုလည်းပဲအေးအေးချမ်းချမ်းနဲ့ပြီးတော့အောင်သူဖြတ်သန်းနိုင်ခဲ့ကြတယ်ဟုတ်ကဲ့မိမိတို့ယုံကြည်ရာကိုလည်းပဲရေရေတင်းတင်းနဲ့လွေရဲကြင်ရဲပြောရဲရှိတာကြတယ်ဒါကြောင့်လို့သူတို့မြန်မာပြည်သူလူတွေရဲ့အစဉ်တန်းဟာတို့တဲ့မြင်မလာတဲ့အစင်သားမှာရှိပါတယ်နိုင်ငံရေးအတွေးမြင်ပေါ့
ပြုပြင်ပြောင်းလိုက်တွေကိုအလွယ်တကူလုပ်လို့ရမှာမဟုတ်ဘူးလူတို့ကလိုက်ပါနိုင်မှာမလားဆိုတော့စိုးရိမ်မှုတွေလည်းရှိတယ်ဖေ။အဲ့ဒါရောအရှင်ဖေဘယ်လိုမြင်ပါသလဲဖေ။အ
ဲစိုးရိမ်မှုပါညာတာကတော့ကျွတ်တို့လည်းပဲစိုးရိမ်တာပဲပေါ့ကျွတ်တို့မြန်မာနိုင်ငံမှာကဒါရီယာပြောရလို့ရှင်ရှေးလျာကြီးတော့ကျဲဝန်းတဲ့အရာတွေဖြစ်ပါတယ်ကျွတ်တဲ့လူရင်းတူရှင်နဲ့တိတိမိမိပြောတာကတော့တော်တော်ခဲနေပေါ့ဗျာနော်အဲ့တော့အေးချမ်းချမ်းနဲ့မြန်မာပြည်ကြောင်းလဲသွားဖို့ဆိုလို့ရှိရင်လက်ရှိပြည်သူတွေဘက်ကလည်းပဲတည်တည်ငြိမ်ငြိမ်နဲ့ရည်တည်သွားဖို့လိုအပ်တယ်နောက်ကလက်ရှိအာဏာလွတ်တော်မဲ့အစိုးရနဲ့အစိုးရတာဝန်ကလူတွေကလည်းပဲနောက်တလာမဲ့အစိုးရကိုကောင်းကောင်းမွန်မွန်နဲ့ရည်ရွယ်ချက်ချင်းကျူဆိုလက်ခံသွားမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြည်ချင်းအေးချမ်းမှုကကောင်းလာလိမ့်မယ်လို့ဒီကအဲ့လိုမြင်နေပေါ့နော
်အခုတက်လာမဲ့အစိုးရတဲ့အနေနဲ့တိုင်းပြည်ကိုတကယ်ပြောင်းလဲမှုတွေလုပ်နိုင်အောင်ဘာဒီများလိုမယ်လို့အရှင်ဘုရားထင်ပါတယ်ဖေ။အ
စိုးရကောင်းကိုလိုချင်လို့ရှိရင်အစိုးရကောင်းကိုလိုချင်တဲ့ပြည်သူတွေကလည်းပဲပြည်သူကောင်းဖြစ်အောင်ကြိုးစားကြပါလိမ့်မယ်။အဲ့ဒီအစိုးရကလည်းပဲပြည်သူရဲ့အလိုချင်ဆောင်ရွက်ပေးရပါတယ်။အဲ့တော့ပြည်သူနဲ့အစိုးရနဲ့ကအတူတူဖြစ်နေမှသာလဲတိုင်းပြည်တို့တက်လာပါလိမ့်မယ်။
တင်ပါဖေ။ကျေးဇူးကြည်ပါတယ်ဖေ
။ဟုတ်ကဲ့တကယ်။